နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဟာသူ့ရဲ့ပြည်ထောင်နိုင်ငံခီးစဉ်အတွက်မှာပြည်ထောင်ဝန်ကြီးချုပ်အပါဝင်အစိုးရအဖွဲ့တော်ဝန်ရှိသူတွေလွှတ်တော်ပါဝင်စစ်ဘက်ရဲ့အကြီးအကဲတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒေါက်တာဆန်းစုကြည်ဟာဒီကနေ့စနေနေ့မနက်ပိုင်းမှာပဲသူ့ရဲ့ပြည်ထောင်နိုင်ငံခီးစဉ်နဲ့အမေရိကန်ပြည်ထောင်စုခီးစဉ်ကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်နောက်ဆုံးရအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့မတ်ဆူမွန်ကတင်ဆက်ထားတာကိုလည်းဆင်ကြအောင်ပါရှင်
။ဟုတ်ပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့စက်တင်ဘာလ10ရက်နေ့စနေနေ့မနက်ပိုင်းမှာပဲဗြိတိန်နဲ့အမေရိကန်နိုင်ငံခီးစဉ်တွေအတွက်ရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကနေစတင်ထွက်ခွာသွားပြီးဖြစ်ပါတယ်။ဒေါက်အောင်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်းပထမဆုံးဗြိတိန်နိုင်ငံကိုအရင်သွားရောက်မှာဖြစ်ပါတယ်။သူ့ဗြိတိန်နိုင်ငံခီးစဉ်အတွင်းဗြိတိန်ဝန်ကြီးချုပ်ပါဝင်အစိုးရအဖွဲ့တာဝန်ရှိသူတွေလွှတ်တော်နဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိတယ်လို့နိုင်ငံတော်သမရာယုံဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေးက VOA မြန်မာပိုင်းကိုပြောပါရယ်။လန်ဒန်ချိန်စနေညမှာတော့ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကိုရောက်ရှိမှာဖြစ်ပြီးညအိပ်ရနာပါမယ်။တနင်္ဂနွေနေ့မှာတော့ဗြိတိန်နိုင်ငံဆိုင်ရာမြန်မာတန်ယုံမှာဥရောပအရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်ကနိုင်ငံတွေမှာတာဝန်ကျနေတဲ့မြန်မာတပ်အမတ်ကြီး12ဦးနဲ့တွေ့ဆုံပြီးအစိုးရတည်းရဲ့မူဝါဒရေးရာဆိုင်ရာတွေကိုရှင်းလင်းပြောပြမယ်လို့နိုင်ငံတော်သမရာယုံဝန်ကြီးဌာနပြောခွင့်ရလဲဖြစ်တဲ့ဦးစော်ထေးကပြောပါရယ
်။ဒီဆိုဒီစနေနေ့ရောက်မှာသူတို့ကနေတော့သူတဲတဲ့ဟိုတယ်သွားမယ်ဒီညကဟိုဟိုတယ်မှာပဲတဲမှာပေါ့နော်နောက်တနင်္ဂနွေနေ့လက်ပြန်ကကျွန်တော်တို့တန်ယုံသွားမယ်တန်ယုံမှာကျွန်တော်တို့ဥရောပရဲ့အရှိလေပိုင်းရဲ့နောက်အာဖရိကမှာရှိတဲ့မြန်မာတမန်ကြီးအလုံးပေါင်း12ယောက်နဲ့အမှတွေ့မယ်ပေါ့နော်အမှတွေ့ပြီးတော့သူ့ရဲ့မူဝါဒကိုရှင်းလင်းပြောတာတောင်းမယ်
ဒေါက်ဆန်းစုကြည်တနင်္လာနေ့အင်္ဂါနေ့မှာဗြိတိန်နိုင်ငံမှာလှုပ်ဆောင်တဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးဥဇော်ထေးကအခုလိုပြောပါတယ
်။လွတ်တော်ပိုင်းရဲ့ဆိုရပိုင်းရဲ့ဝန်ကြီးချုပ်ရဲ့အဲ့လိုပါပါတယ်။အဲ့တစ်ဖက်ပေါ့နော်။အဲ့စစ်ဖက်မှာအဲ့ Royal College of Defense Staff အဲ့အလေးပါမယ်။ College of Defense Staff ပေါ့နော်။အဲ့ကာဝေးတက်တူပေါ့။အဲ့ကိုတွားမယ်။ပြင်ညာပြင်ညာနေတဲ့ကျောင်းသားတွေနဲ့တွေ့မယ်။အဲ့ဒီထဲမှာလေ့လာမယ်။ပြည်ရနဲ့နိုင်ငံသားရေးဝန်ကြီးရှိနေတာတကယ်ကတော့နေလာစားမယ်ပြီးရင်ကျွန်တော်တို့ပြည်တိန်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကမ်ရွန်နဲ့တွေ့မယ်နောက်အင်္ဂါနေ့ပေါ့နော်အင်္ဂါနေ့မှာဝန်ကြီးချုပ်နဲ့တွေ့မယ်အဲအင်္ဂါနေ့မှာပဲပြည်တိန်ဆိုတာတာဝန်ရှိသူတွေနဲ့တွေ့မယ်အဲအနေကြီးတော့ကျွန်တော်တို့ဝါရှင်တန်ကိုထောက်ပါမယ်ဟော
ပြည်တိန်နိုင်ငံခီးစဉ်တွေနှစ်နိုင်ငံကောင်းဆောင်နေကြဆွေးနွေးမယ့်အကြောင်းအရာလေးနဲ့ပတ်သက်လို့ဥစော်ထေးက
ကျွန်တော်တို့နှစ်နိုင်ငံကြားပူးပေါင်းဆောင်ရင်နောက်ကျွန်တော်တို့နိုင်ငံဆောင်ရနေတဲ့အမျိုးသားပြည်နယ်ပြည်နယ်ရင်းမြန်ရေးဒီမိုကရေစီကူးပြောင်းရေးနောက်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေနေမှာပြည်တိန်နိုင်ငံကပါဝင်ပြည်ဆောင်နေတဲ့ပတ်မှုပြုနေတဲ့အကြောင်းအရာလေးနောက်နှစ်နိုင်ငံဆက်ဆံရေးမြင့်တယ်မှုအကြောင်းအရာလေးဒါတွေကတော့အော်များတော့ဆွေးနွေးမှာဆက်ပါတယ်ဟုတ
်အခုလို NND ဆိုရတဲ့လက်ထက်နိုင်ငံတော်အကြီးအကဲတဦးအနေနဲ့ဒေါက်ဆန်းစုကြည်ရောက်ရှိလာမယ့်အပေါ်မှာဗြိတိန်နိုင်ငံရောက်ဒီမိုကရေစီအင်အားစုတွေဘက်ကဒီခီးစဉ်ပေါ်များစွာမျှော်လင့်ချက်ရှိပါတယ်ဒေါက်ဆန်းစုကြည်ရဲ့ဗြိတိန်နိုင်ငံခီးစဉ်တွင်ဗြိတိန်ဆိုရနဲ့ NND ဆိုရတဲ့တို့ကြားပို့ပြီးတော့မှခိုင်မာတဲ့နှစ်နိုင်ငံဆက်ဆံရေးတွေတည်ဆောက်နိုင်မယ်လို့လည်းနှစ်နိုင်ငံအရေးလေ့လာသူတွေကသုံးသပ်ပါတယ်ဗြိတိန်နိုင်ငံကမြန်မာဒီမိုကရေစီရေးလှုပ်ရှားသူဒေါက်တာဝင်းနိုင်ကအ
တိုင်းပြည်တတော်အင်မတန်ရေးကြီးတဲ့ဆုမဲ့ချက်တွေအမှန်ရည်ကြီးတဲ့ကြိုးပြူမဲ့နော်တိုင်းပြည်နယ်လူမျိုးတွေကြိုးပြူမဲ့ဒီလုပ်ငန်းတွေလုပ်သွားနိုင်မယ်လို့ကျွန်တော်ယူဆပါတယ်ဘာလို့ဆိုတော့ကျွန်တော်ကတော့ကျွန်မနေတော့ဆိုအနေနဲ့အဲဒီခေါင်းဆောင်တော်ဆောင်ကြီးလာတဲ့ခီးညံအမှန်တန်ကြိုးရှိမဲ့လုပ်ငန်းလို့ကျွန်တော်ယူဆပါတယ်ယုံကြည်ပါတယ
်ဗြိတိန်နိုင်ငံကိုရောက်ရှိလာတဲ့ဒေါက်အောင်ဆန်းစုကြည်နဲ့ဗြိတိန်နိုင်ငံရောက်မြန်မာနိုင်ငံသားတွေတည်တံ့တွေ့ဆုံမှုအစီအစဉ်တော့မရှိသေးဘူးလို့လည်းသိရပါတယ်ဗြိတိန်နိုင်ငံကလည်းအမေရိကန်ပြည်ထောင်စုကိုခီးဆက်မဲ့ဒေါက်အောင်ဆန်းစုကြည်ဟာစက်တင်ဘာလ14ရက်နေ့မှာတော့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံမှုရှိပြီးဒုသမ္မတဂျိုးဘိုင်ဒန်နဲ့လည်းတိစာတွေ့ဆုံမှုရှိပါတယ်အဲဒီနောက်မှာတော့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့လည်းဒေါက်အောင်ဆန်းစုကြည်တွေ့ဆုံမှာဖြစ်ပါတယ်စက်တင်ဘာလ15ရက်နေ့မှာတော့ဒေါက်အောင်ဆန်းစုကြည်ဟာအမေရိကန်လွှတ်တော်ကိုတွားရောက်ပြီးအောက်လွှတ်တော်လူနည်းစုဒီမိုကရက်တစ်ခေါင်းဆောင် Nancy Pelosi အထက်လွှတ်တော်လူများစု Republican Party ခေါင်းဆောင် Mitch McConnell နဲ့အပါအဝင်အခြားထင်ရှားတဲ့မြန်မာရေးစိတ်ဝင်စားတဲ့လွှတ်တော်အမတ်အများပြနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အဲဒီနောက်မှာတော့ American ASEAN စီးပွားရေးကောင်စီရဲ့ညစာစာပွဲစခန်းနာကိုဒေါက်ဆန်းစုကြည်တက်ရောက်မှာပါ။ဒါအပြင် Washington DC မှာရှိတဲ့ Theodore Roosevelt အထက်တန်းကျောင်းကိုတွားရောက်ကြည့်ရှုပြီးမိကုံးပြောကြားဖို့ရှိပါတယ်။သူ့ရဲ့ Washington ခီးစဉ်အတွင် American ကာကွယ်ရေးဝန်ကြီး S. Carter နဲ့တွေ့ဆုံမယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့အတည်ပြုလို့မရသေးပါဘူး။စက်တင်ဘာလ19ရက်နေ့မှာတော့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပမယ်ဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုဒေါက်အောင်ဆန်းစုကြည်တက်ရောက်ပြီးမိကုံးပြောကြားမှာဖြစ်ပါတယ်။ဒါအပြင်စက်တင်ဘာလ21ရက်နေ့မှာတော့နှစ်ပေါင်း60နီးပါးအတွင်ပထမဦးဆုံးအကြိမ်မြန်မာရတအစိုးရခေါင်းဆောင်တူဦးအနေနဲ့ဒေါက်အောင်ဆန်းစုကြည်ဟာ82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမိကုံးပြောကြားမှာဖြစ်ပြီးစက်တင်ဘာလ26ရက်နေ့မှာတော့မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာမှာဖြစ်ပါတယ်ရှင်။